ရှီတောင်အာရှနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုအာဆီယံကိုစားပြုမဟုတ်ဘဲတနိုင်ငံချင်းအလို့သဘောဆက်ဆံနိုင်နေဆိုရယ်မလေးရှားဝန်ကြီးချုပ်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးစိုးရိမ်မိကြောင်းအာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌဖြစ်သူမာစီဘရန့်စ်ကဒီနေ့ပဲပြောလိုက်ပါတယ်လူအခွင့်အရေးကိစ္စတွေကိုပြစ်ပယ်ထားတာမျိုးမဟုတ်ဘဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေကိုလုတ်ကောင်းလုပ်နိုင်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကဖိလစ်ပိုင်သမ္မတဖာတီနယ်မာကုစ်ဂျူနီယာနဲ့ကွာလာလမ်ပူမြို့တော်မှာတွေ့ဆုံခဲ့ခြင်းကပြောခဲ့တဲ့မှတ်ချက်နဲ့ပတ်သက်ပြီး ARPH ဘက်ကအခုလိုထုတ်ပြန်လိုက်တာပါမြန်မာအရေးဖြည့်ရှင်မှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးမြေလိုက်နာဖို့ပြက်ကွက်တာကြောင့်အဆင့်မြင့်စီးပွေးတွေမှာစစ်ကောင်စီကိုပါဝင်ခွင့်မပြုဖို့ဆုံးဖြတ်ထားချိန်မှာပဲအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံကမကြသေးခင်ကအလို့သဘောဆက်ဆံလုပ်ခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းမလေးရှားဝန်ကြီးချုပ်ရဲ့မှတ်ချက်ကလည်းထွက်ပေါ်လာတာဖြစ်ပါတယ်မလေးရှားဝန်ကြီးချုပ်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးကျေးဇူးတင်ပေမဲ့ထိုင်းနိုင်ငံကစတင်ခဲ့တဲ့ 1.5 track လို့ခေါ်တဲ့အစိုးရနဲ့အစိုးရမဟုတ်တဲ့တက်သည့်ပညာရှင်တွေပါဝင်တဲ့မြမအရေးဆွေးနွေးပွဲလိုမျိုးစစ်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေကအာဆီယံရဲ့စီးလုံးညီညွတ်မှုနဲ့ဗဟိုချုပ်ကိုင်မှုတို့ကိုထိခိုက်စေနိုင်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မလေးရှားအပါဝင်ဒီမိုကရေစီကိုဖော်ဆောင်နေတဲ့အာဆီယံနိုင်ငံအားလုံးရဲ့မြမစစ်ကောင်စီရဲ့လှည့်ဖျားမှုတွေကိုအရှုံးမပေးဖို့နဲ့စစ်ကောင်စီအလိုကျမူဝါဒတွေကိုပြောင်းလဲတာတွေမလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။